တော်ရရှိများခင်ဗျာ GN Company ရဲ့ James စက်ယုံကိုသွားကြည့်တဲ့အခါပထမဆုံးသတိထားမိမှာကတော့စက်ယုံဟာဟောင်းနေတာပဲဖြစ်ပါတယ်တကယ်ကိုဟောင်းပါတယ်အလုသမားတွေဟာ1919ခုနှစ်မှာပထမဆုံးဖွင့်ခဲ့တဲ့အဆောက်အဦဟောင်းတွေမှာဝင်ထွက်သွားလာနေတာကိုတွေ့ရပါတယ
်စက်ယုံရဲ့တောင်ဘက်အဝင်ဝါမှာတော့ဒါဂျင်တွေနဲ့ချီတဲ့ကုန်တင်ကားတွေဟာကုန်လောင်ယုံတွေမှာပစ္စည်းချဖို့တန်းစီစောင့်နေကြပါတယ်Chevy Suburban, GMC Yukon အပါအဝင်ဒီစက်ယုံမှာထုတ်လုပ်တဲ့မော်တော်ကားတွေအတွေ့လိုအပ်တဲ့စက်ပစ္စည်းအစိတ်ပိုင်းတွေကိုပို့ဆောင်ပေးနေကြတာပါ။ဒါပေမဲ့တက်နေတဲ့ဓာတ်ဆီဈေးရဲ့ဈေးကွက်မှာအကြီးအကျယ်ရှင်ပြိုင်နေရတာတွေရဲ့ဟာ Greenfield ကစက်ယုံကိုပိတ်ပစ်ဖို့လမ်းစာဖော်ပြလိုက်ပါတယ်။ဒီစက်ယုံကိုဒါတကယ်ပိတ်ပစ်ရရင်တော့စက်ယုံကအလုသမားပေါင်း 4,000 နီးပါးအလုလက်မဲ့ဖြစ်သွားပါလိမ့်မယ
်။ဒီကစင်ဟာလိုင်းစစ်ဆေးရေးမှုလုပ်တာ19နှစ်ရှိသွားပြီဖြစ်ပါတယ်။ဒီကနေ့ညမှာသူကအလုယုံအနီးအလုသမားတွေစုဝေးရာ Zekhaus Steven Bar မှာဘီယာတောက်နေပါတယ်။သူကရေပုံရအဖြစ်နိုင်ငံရေးဒါမှမဟုတ်အလုခွင်နဲ့ပတ်သက်လို့အလျင်းများသဘောထားပြီးပြီမယ်လို့လဲ James ရဲ့အလုယုံဘယ်ကိုဦးတည်နေသလဲဆိုတာနဲ့ပတ်သက်လို့တော့သိပွင့်လင်းမှုမရှိပါဘူး
။အခုတော့ Who knows you know?Look at the corporation. You never know.
ဘယ်သူကမှအတိမမဟုတ်ပါဘူး။ corporation ကိုကြည့်ပါ။ကျွန်တော်တို့ဘယ်တော့မှအတိမမဟုတ်ပါဘူးလို့ Mr. Jacobson ကပြောပြပါတယ်
။သူဒီမှာနေချင်တာကိုသိနေပါတယ်။လောက်အားကအတန်အစ်စ်နဲ့လူမျိုးမှုဘဝအစဉ်အတန်ကောင်းကောင်းမွန်မွန်နဲ့နေရပြီးလက်ဖြားခါလောက်ရောက်အောင်လုပ်ငန်းကျွမ်းကျင်နဲ့လှုပ်ဖော်ကိုင်တဲ့တွေလည်းရှိရဲ့လို့ Mr. Jacobson ကပြောပါတယ
်။ There's a bunch of good people in there and they'll do the best they can.
ဒီမှာလကောင်းကြီးရှိပါတယ်သူတို့ကအကောင်းဆုံးလုပ်ပေးပါလိမ့်မယ်အလုတ်ဟာပြောစရာကောင်းပါတယ်ထပ်ကားတွေနဲ့အလုတ်ကောင်းလုပ်ရတာကျွန်တော်နှစ်သက်တယ်လို့မစ္စတာဂျီကပ်ဆင်ကပြောပြပါတယ
်ဂျိမ်းစ်ဂျီကပ်ဆင်ရဲ့သူ့တငယ်ချင်းတွေဟာသူတို့အတွေ့ဘာအလားအလာတွေရှိလာမလဲဆိုတာလုံးဝမသိကြသေးပေမဲ့မယ်ရီလန်းပြည်နယ်ဘော်တီမောမြို့နယ်မစ်ရှိဂန်ပြည်နယ်လန်စီမြို့တွေက GM မော်တော်ကားစက်ယုံတွေရင်ဆိုင်ခဲ့ရတဲ့ကံကြမ္မာကိုရှောင်လွှဲနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။အဲ့ဒီမြို့နှမျိုးက GM မော်တော်ကားစက်ယုံတွေကိုပိတ်ပစ်လိုက်လို့အလုတ်ကရပ်ဆိုင်တော့မယ်ဆိုတဲ့သတိပေးစာရဲ့မငြိရတဲ့အနာဂတ်တွေရဲ့စက်ယုံအလုတ်သမားပေါင်း2000အလုတ်လက်မဲ့ဖြစ်သွားခဲ့ရပါတယ်။စီလုံးမြင့်မြတ်တော်မတော်ရင်အလုသမာတမကရဲ့ဒေသန္တရတမကခွဲ95ရဲ့ဥက္ကဋ္ဌကိုဒီကိစ္စနဲ့ပတ်သက်ပြီးတယ်လီဖုန်းနဲ့ဆက်သွယ်မြင်းမြန်းနေနဲ့တယ်လီဖုန်းပြန်မခေါ်ခဲ့ပါဘူး။ဒါပေမဲ့ဒေသခံအငိမ့်စာမတော်ရင်အလုသမာတမကရဲ့ဒုဥက္ကဋ္ဌလည်းဖြစ်အငိမ့်စာ GM မတော်ရင်အလုသမာဟောင်းလည်းဖြစ်သူရော်နီ Thomas ကအလုသမာတမကခေါင်းဆောင်တွေဟာတပိတ်ပေါက်တာလို့အင်တိုက်အားတိုက်ကျိုးပန်းဆောင်ရွက်တဲ့နည်းလမ်းတွေမတုံးပဲဖြည်းဖြည်းလေးလေးဖြစ်အောင်လှုပ်ဆောင်ကြနိုင်တယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်
။ General Motors has its ups and downs just like our union does and I think all they have to take to the table is reminders of what our good workforce is.
ကျွန်တော်တို့အလုသမာတမကလို့ပဲ General Motors Company ဟာအတက်အကျတွေရှိပါတယ်။သူတို့လှုပ်ဖို့လိုတာကတော့လူသားတို့ဟာဘယ်တော့ကောင်းနေအရေးအသွေးကောင်းတဲ့ပစ္စည်းတွေကျွန်တော်တို့ထုတ်လုပ်တဲ့နာမည်ကောင်းစတာတွေကိုဆွေးနွေးပွဲစပွဲမှာအသိအမှတ်ပြုဖို့ပဲဖြစ်တယ်လို့မစ္စတာသောမတ်စ်ကပြောပြပါတယ်
။စက်ယုံကိုပိတ်ပစ်မယ်ဆိုတဲ့ကောလာဟလာသတင်းတွေဟာစက်ယုံတက်နီးပါးလောက်ပဲဟောင်းနေတယ်လို့မစ္စတာသောမတ်စ်နဲ့တခြားလူဟောင်းတွေကပြောကြပါတယ်။ဒေသခံတွေကတော့ James Field စက်ယုံဟာအချိန်နည်းအဆင့်အတန်းကောင်းနေတော့မယ်လို့ဆိုကြပါတယ်။မနစ်ကဆိုရင် General Motors ဟာစက်ယုံရဲ့မော်တော်ကားကိုယ်တည်းထုတ်လုပ်တဲ့ဌာနနဲ့တခြားပစ္စည်းကပ်စင်တဲ့ဌာနတွေကိုပြန်လည်ပြုပြင်ဆောက်လုပ်ဖို့ပစ္စည်းကရိယာတွေထပ်တက်ဆင်ဖို့ဒေါ်လာ195တန်းအကုန်ကျခံခဲ့တဲ့အပြင်လမ်းမဆက်သွယ်ရေးဝန်ကြီးဌာနကလည်းကုန်တင်ကားတွေအတွက်လမ်းအသစ်ဖောက်လုပ်ပေးခဲ့ပါတယ်။ Wisconsin ပြည်နယ်ရဲ့ကုန်သွယ်ရေးဝန်ကြီး Mary Buck ကGM company ကဒီစက်ယုံကိုပိတ်ပစ်မယ်ဆိုတာမယုံကြည်နိုင်လောက်အောင်ပါပဲလို့ပြောပါတယ်
So I think that with the product lines that we make down in Janesville with the amount of money that has been put in recently to
Janesville မှာကျမတို့ထုတ်လုပ်တဲ့ကားတွေရဲ့အစ်စ်ထုတ်လုပ်တဲ့ကားတွေအတွေ့လိုအပ်တဲ့ပစ္စည်းကရိယာတွေကိုတက်ဆင်ဖို့မကြခင်ကမှကုန်ကြခံခဲ့တဲ့ငွေကြီးပမာဏရဲ့ထုတ်လုပ်မှုစံပကာအရင်နှစ်နှစ်လောက်မှတိုးတက်လာတာတွေရဲ့ဟာ Janesville စက်ယုံမပိတ်ဖြစ်တဲ့ကောင်းမွန်တဲ့လက္ခဏာတွေပဲဖြစ်ပါတယ်လို့ Miss Park ကပြောသွားတာပါ
ဘယ်လိုပဲဖြစ်ဖြစ်အလုသမားအများကတော့ တို့စိတ်ကူတယ်လို့ဝန်ခံပြောဆိုပါတယ်။ဂျိမ်းစ်စက်ယုံပြေးလိုက်ရင်မြို့နစ်နာလိမ့်မယ်လို့တချို့ကပြောပါတယ်။အလုအကိုင်း၄တောင်ဆုံးရှုံးရင်နလန်ထူဖို့ခက်ခဲလိမ့်မယ်လို့ GM မှာ26နှစ်လောက်တဲ့ရှိသူ Ron Pullman ကပြောပြပါတယ်။ GM ရဲ့ SUV ကားနှစ်မျိုးကိုပြုပြင်မဲ့ဓာတ်ဆီစားတက်တာရန်ရည်ရွယ်တဲ့900 project လို့ခေါ်တဲ့စီမံကိန်းကကဲတင်နိုင်ကောင်းကဲတင်လိမ့်မယ်လို့သူကပြောပါတယ်။
It's the new version of the Tahoe and Suburban. It'll have the hybrid engine in 2007.
Tahoe နဲ့ Suburban ကနှမျိုးကိုအစ်စ်ပြုပြင်ထားတာဖြစ်ပါတယ်။2009ခုနှစ်မှာသူတို့ဟာဓာတ်ဆီနဲ့လျှက်စစ်ဓာတ်အားကိုပူးတွဲသုံးဆွဲပါလိမ့်မယ်။ဒီကားတွေအယောင်ကောင်းနေမယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်။တကယ်အယောင်ကောင်းရင်ကျွန်တော်တို့မှာစက်ယုံ၃ယုံရှိမယ်ဖြစ်ရာကျွန်တော်တို့ဟန်ကြလိမ့်မယ်လို့မစ္စတာပေါ်မန်ကပြောကြပါတယ်
။ဓာတ်ဆီနဲ့လျှက်စစ်တပ်အားပူးထွဲသုံးဆွဲတဲ့ hybrid motor ကထုတ်လုပ်တဲ့ဓာတ်ဆီပြောင်းနေတာဟာ GM company အတွက်အရေးပါတဲ့အလှည့်အပြောင်းတစ်ခုဖြစ်တယ်လို့ဆန်းစစ်သူတွေကပြောကြပါတယ်။ Toyota နဲ့ Honda company တွေကတင်ပို့ကြတဲ့ hybrid ကားတွေဟာအမေရိကန်မှာအယောင်ရအတွက်ဆုံး motor ကားတွေရဲ့ပါဝင်ကြပြီးFord Motor Car Company ကတော့သူ့ကုမ္ပဏီကထုတ်လုပ်တဲ့ Hybrid ကားတွေအယောင်ရတက်ဖို့ဈေးကွက်မှာရှင်ပြိုင်နေရပါတယ်။ဒါပေမဲ့လို့ရေးဆွဲထားတဲ့900 Project ရှိတာတောင်မှပဲ General Motors ဟာအမြတ်အစွန်ဆက်ရရှိနေဖို့အလုပ်သမားအင်အားကိုရှော့ပြေးရပါလိမ့်မယ်။ကုမ္ပဏီအကြီးအကဲတွေကသူတို့ဘလို့ဆုံးဖြတ်ကြမလဲဆိုတာကိုမပြောကြပါနဲ့။စက်ယုံဟောင်းတွေကအရင်သွားမှပဲလို့မော်တော်ယာဉ်လုပ်ငန်းလိလာစောင့်ကြည့်သူတွေကခံမှန်းကြပါတယ်။ဒီတော့တွင်မှာတော့ James Hill စက်ယုံက Mr. Pullman နဲ့သူ့ရဲ့လှုပ်ဖော်ကိန်းသက်တွေဟာ Suburban နဲ့ Yukon Scar တွေကိုထုတ်လုပ်ရေးလမ်းကြောင်းကနေဘိန်းတွေတင့်ပြီးဆက်လက်ထွက်ခွာသွားနိုင်ရအောင်လှုပ်ဆောင်ကြပါလိမ့်မယ်ဆိုတာတင်ပြရင်းဒီဘက်စီးပွားရေးကဏ္ဍကိုဒီမှာတင်မယ်ဏိကုံးထုတ်လိုက်ပြကြရအောင်ရှင်